တမဲ့ရွေးကောက်ပွဲမှာပြန်လည်အရွေးခံဖို့အခိုင်အမာဆုံးဖြတ်ထားကြောင်းအမေရိကန်သမ္မတဂျိုးဘိုင်ဒန်ကဒီမိုကရက်လွှတ်တော်အမတ်တွေကိုတင်းနှလာနေမှာစာရေးသားပေးပို့ခဲ့ပါတယ်။သမ္မတဟောင်းဒေါ်နယ်ထရမ့်နဲ့လက်သလောစကားစစ်တော်ဝဲမှာကောင်းကောင်းမဆောင်ရွံ့နိုင်ခဲ့တဲ့အတွက်ဘေးထွက်ထိုင်မဲ့ဖို့ဆိုပြီးတော့ပြောဆိုနေတာတွေရပ်ပစ်ဖို့အချိန်တန်မဲလို့လည်းသူကပြောပါတယ်။အသက်80နှစ်အရွယ်သမ္မတဘိုင်ဒန်ကိုရွေးကောက်ပွဲမဲဆွဲစီအောင်မှုတွေရန်နာလိုက်ဖို့လူသိရှင်ကြားပြောဆိုနေကြတဲ့အောက်လွှတ်တော်ဒီမိုကရက်အမတ်တွေလည်းတိုးလာနေတာပါလူသိရှင်ကြမဟုတ်ဘဲနဲ့အလားတူအမြင်သဘောထားတွေကိုပြောဆိုနေကြတာတွေလည်းအတော်များများရှိနေပါတယ်။ဂျွန်29ရက်နေ့ကကျင်းပတဲ့ထရမ့်နဲ့စကားဆစ်ထုတ်ပွဲမှာတော့ရုပ်ရောအသံမှာပြင်ပန်းနွားနယ်နေပုံရတဲ့သမ္မတဘိုင်ဒန်ကသူ့ရဲ့အတွေ့အထိနှင်းမျောသွားတာကိုအကြိမ်ကြိမ်တွေ့မြင်ခဲ့ရတာပါ။သမ္မတဘိုင်ဒန်ကတော့အနန္တတကူရှင်ဖျားသခင်ကသာလင်းရွေးကောက်ပွဲကနေသူ့ကိုမောင်းထုတ်နိုင်မယ်လို့ပြောပါတယ်။တရင်ဌာနတွေမှာထင်ကြီးပေးပြောဆိုနေရရှိနေပေမဲ့လည်းဒေါ်နယ်ထရမ့်ကိုအနံ့ရဖို့ဒီရွေးကောက်ပွဲကိုအဆုံးထိအောင်ရောက်ရှင်းပြန်သွားမယ်လို့ဒီမိုကရက်လွှတ်တော်အမတ်တွေကိုပေးပို့တဲ့စာထဲမှာသမ္မတဘိုင်ဒန်ကပြောဆိုထားပါတယ်။ပါတီရဲ့တခုတည်းသောအလုပ်ကတော့ထရမ့်ကိုအနံ့ရဖို့ဖြစ်တယ်လို့လည်းပြောဆိုထားပါတယ်။